အန်နှစ်သာသနာတော်နှစ်2548မြန်မာနှစ်1366ခရစ်နှစ်2004ခုနှစ်ဝါကောင်လပြည့်နေ့ဩဂုတ်လ30ရက်နေ့နာယီရရတဲ့အချိန်ကွာနေပါလားဘုနာယီက၄နာရီထိုးကိုမိနစ်20ဟိုနာကြီးက၄နာရီထိုးကို10မိနစ်အမလေး10မိနစ်တောင်ကွာဒီတော့ဒီကနေ့မေတ္တာစကားပြောရအောင်မယ်ဘာကြောင့်လဲလို့ဆိုတော့ဘုန်းကြီးခု9နှစ်လောက်ရှိပါပြီပြည်ပတရားစခန်းနေမှာတရားစခန်းတိုင်းမှာဆေရတရားသခန်းဆိုရင်မေတ္တာဘာဝနာနှစ်ရက်ရက်ပြည့်အားထုတ်ခိုင်းတယ်တတိယရက်ကမှစပြီးတော့ဝိပဿနာအားထုတ်ခိုင်းတယ်ဝိပဿနာအားထုတ်ပြန်တော့လည်းပဲထိုင်တိုင်းထိုင်တိုင်းအစဦး15မိနစ်မိနစ်20မေတ္တာဘာဝနာပွားပြီးတော့မှဝိပဿနာပွားတရားစခန်းကရက်နှစ်ပတ်ပဲရက်20ပဲဆိုလို့ရှိရင်အစာဦးပထမဒုတိယတတိယ3ရက်အချိန်ကြီးမေတ္တာဘာဝနာပဲပွားစတုထရက်ကစပြီးဝိပဿနာပွားပွားတဲ့အခါလဲခုနပြောသလိုထိုင်တိုင်းထိုင်တိုင်းထိုင်စား15မိနစ်မိနစ်20မှာမေတ္တာပွားပြီးတော့မှဝိပဿနာကိုမေတ္တာဘာဝနာမေတ္တာသမာဓိအခြေခံပြီးတော့ဝိပဿနာဆက်ပွားအဲ့ဒီလိုပဲတရားစခန်းတိုင်းမှာဘုန်းကြီးလုပ်တယ်ယောဂီတွေတော်တော်အကျိုးများပါတယ်ဘာကြောင့်လဲဆိုတော့မေတ္တာကစိတ်ကိုကြည်လင်စေဖြူစင်စေရှင်လန်းစေငြိမ်းအေးစေစိတ်ကြည်လင်ဖြူစင်ငြိမ်းအေးတဲ့အခါကျတော့ခန္ဓာကိုယ်ကလည်းပဲငြိမ်းအေးတယ်ပြီးတော့ခန္ဓာကိုယ်ကတန့်ရှင်းစင်ကြယ်နေတယ်လို့ခံစားရတယ်အဲ့ဒီစိတ်နဲ့ဝိပဿနာအားထုတ်လိုက်တဲ့အခါကျတော့တမာရီပို့ပြီးတော့ဖြစ်လွယ်တယ်ရလွယ်တယ်မေတ္တာပွားနေရတဲ့အချိန်ကိုယောဂီကပျော်နေတာမေတ္တာစိတ်များများဖြစ်လေပျော်လေနှစ်သိမ့်ဝမ်းမြောက်မှုတွေပီတိတွေအဲ့ဒါတွေဖြစ်ကြည်တိမူရင်းနေထားလို့အခုမကြာခင်ကအမေရိကမှာဘော့စတန်မြို့ Insight Meditation Society မှာ20တရားပြတော့မော်ဘီမှာနေတဲ့သစ္စတိလာရှင်ဒေါရိယညာနေသူကလည်းပဲအဲ့ဒီရောက်နေသူလည်းဝင်ပြီးမေတ္တာဘာဝနာအထုတ်တယ်အဲ့သူကြတော့ကြည်လင်ငြိမ်းအေးရောမဟုတ်တော့ဘူးအလင်းရောင်နေပါသူကရသမာဓိရောက်ဖြစ်တဲ့လင်းပေါ်အဲ့ဒါဘွားတိုင်းဘွားတိုင်းသူကအလင်းရောင်ရသူမေတ္တာဘာဝနာတော်တော်ကောင်းတယ်ဒါနဲ့ဒါလည်းမကသေးပါဘူးသူကတော်တော်ကောင်းတာလေးများယူပါပဲ။ဘုန်းကြီးကသူတရားလျှောက်တဲ့အတိုင်းတရားမှတ်စုရေးစေတယ်အင်္ဂလိပ်လို။အဲသူရေးတယ်။သူတွေ့သမျှတရားတွေသူရေးတယ်မေတ္တာဘာဝနာတွေ့ကြုံတယ်။အဲဒါကိုလို့နောက်ကြတော့တီးဖြတ်ပြီးသုတ်တင်ပြီးဖြတ်ပြီးတော့အင်္ဂလိပ်လိုမေတ္တာဘာဝနာတရားအတွေ့အကြုံအခါစာအုပ်ရရမယ်စာအုပ်ထိုးရမယ်သူပြောတာသူတွေ့တာအမှန်ကောင်းတယ်စိတ်ဝင်စားစရာမှန်ကောင်းတယ်ဆိုတော့မေတ္တာဘာဝနာကြီးပဲအထောက်ရတာကောင်းတော့ဘုန်းကြီးအသူကိုဆက်ပြီးတော့မေတ္တာဇန်နေပွားနိုင်သည်ယထိဆက်ပြီးအထောက်ခိုင်းတယ်အဲအဲ့ဒီဇန်နေကိုယ်လည်းသူပွားလို့ရဇန်ဆိုတာကအများသိတချို့သိချာတာက မြေရှုမိုးပြန်တာကိုဇန်လို့သိထားကြတယ်မဟုတ်ပါဘူးဇန်ဆိုတာအင်မတန်တည်ငြိမ်စူးစိုက်တဲ့သမာဓိကိုဇန်လို့ခေါ်တာအရှုကအာယုံပေါ်မှာစိုက်ကပ်ပြီးတည်နေတာမလုံးမရက်တည်နေတဲ့စိတ်သမာဓိကိုအဲ့ဒါဇန်လို့ခေါ်တယ်ဇာယတိဥပနိဿာယတိတိသာနာဇာယတိဥပနိဿာယတိတိအာယုံကိုကပ်၍ရှုတတ်သောကြောင့်ဇာနံဇာမိဤဆိုလိုတာကအရှုကအာယုံပေါ်မှာစိုက်ကပ်ပြီးတော့မလုံးမရှက်တည်နေတဲ့သမာဓိအဲ့ဒါကိုဇာနလို့ခေါ်တာသို့တော်လည်းတကူအဘိညာဉ်နေလူချင်းနေဆိုလို့ရှိရင်တော့အဲ့ဒီသမာဓိပေါ်အခြေခံပြီးတော့ဆုတောင်းအဓိဋ္ဌံပြီးတော့ဆက်ပြီးအဲ့ဒီကနေဆက်အထုတ်ရတော့ဘို့လေအဲ့ဒီဟာကြရင်တော့တကူပိန်ញင်ဆိုတာတွေရတော့ဇန်တက်ကတော့တကူပိန်ញင်မဟုတ်ပါဘူးဇန်တက်ကတော့စိတ်တည်ငြိမ်မှုသမာဓိပဲအဲအာယုံကိုကပ်၍ရှုတတ်သောကြောင့်ဇန်လို့ကျန်တာကဖွင့်ပြတယ်ဆိုလိုတာကတော့အရှိကအာယုံမှာစိုက်ပြီးကပ်ပြီးတည်နေတဲ့စိတ်သမာဓိကိုဇန်လို့ခေါ်တာအဲ့ဒါကိုပဲကျမ်းဂန်ကအပ္ပနာလို့သုံးတယ်အပ္ပနာလို့သုံးတော့အဲ့ဒီအပ္ပနာကတော့ကျမ်းဂန်များမှာတော့အာယုံ၌တည်ဝင်နေခြင်းလို့ဒီလိုအဓိပ္ပာယ်ဘာသာပြန်ပါတယ်အယတ်တကန်းနဲ့ဆိုရင်တော့ရှုစိတ်ဟာအရှုကံအာယုံထဲမှာမြုပ်ဝင်နေတာကိုအပ္ပနာလို့ခေါ်တယ်အဲ့ဒါကိုပဲစာကတော့တက်ဝင်တယ်လို့ခေါ်တယ်မြုပ်ဝင်နေတယ်ဆိုတော့စိတ်ကအပြင်ထွက်အောင်မလားထွက်တော့အဲ့ဒါပြောတာအပ္ပနာအဲ့ဒီအပ္ပနာကိုအင်္ဂလိပ်က absorption လို့ဘာသာပြန်တယ်ဒါတော်တော်ကောင်းတယ်အဲ့ဒါကတော့ဒီစကားလုံးကအပ္ပနာရဲ့အဓိပ္ပာယ်မှီတယ် absorption the mind isTotally absorbed into the object. Saiha, Shuga, Ayonema, Longwa, Myok, Winire. Absorption, Era, Apanala, for it. Adeveya, Same, Duduwe. Ayonema, Sai, Myok, Winire, Di Saiha, Dasha, Ayonli, Mayodo, Era, Tamarive, Tajao.ဇန်သမารီလို့သုံးတယ်အပ္ပနာသမารီလို့သုံးတယ်အဓိပ္ပာယ်အတူတူပဲဒါကြောင့်ကျောင်းမှာတော့ဘုန်းကြီးကတိတိကျကျတရားဟောတဲ့အချိန်ကနည်းနေတော့အဲ့ဒီမေတ္တာဘာဝနာပွားပုံကိုတိတိချာချာဒီတိတိကျကျကြီးမပြောဘူးပြောတော့ပြောပါတယ်ရှင်းကပြောဘူးပါတယ်ဘယ်လိုပွားဆိုတာပြောတော့ပြောဘူးတယ်အဲလေးလေးနက်နက်သာတိတိကျကျမဟုတ်ဘွားတလောင်းအောင်တော့ပြောပါတယ်ပြီးတော့ဒီမှာလည်းပဲတချို့ယောဂီများစိတ်ဝင်စားတဲ့ယောဂီများတရားစစ်တဲ့အခါမှာဝိပဿနာတလခွဲနှစ်လအထုတ်ပြီးရင်မေတ္တာဘာဝနာဘုံကြီးပွားခိုင်းပါတယ်ဥရောဘုန်းကြီးကဟိုနိုင်ငံသားသားပဲကြောင်းရောက်ပြန်တော့လေနိုင်ငံသားသားပဲတရားဆရာတော်ဖြစ်နေကိုနိုင်ငံသားတွေတရားမစစ်နိုင်ဘူးဖြစ်နေတော့အဲဒါကြောင့်အဲ့ဒီမေတ္တာဘာဝနာကြာကြာနာနာအပွားမခိုင်းနိုင်ဘူးရှိကတော့အပွားခိုင်းပါတယ်ပွားခိုင်းလို့တချို့မေတ္တာဘာဝနာရဲ့အရသာတွေ့တဲ့ယောဂီတွေတော်တော်များများရှိပါလေရှိရယောဂီတွေဒီတော့အခုလည်းပဲစိတ်ဝင်စားတဲ့ယောဂီပွားနိုင်အောင်လို့ပွားပုံလေးဟိုဘုန်းကြီးကနည်းနည်းပြောမလို့ပါမေတ္တာပွားပုံလေးမေတ္တာဘာဝနာဆိုတာမိမိတဏ္ဍာ၌ဖြစ်ပွားအောင်အထုတ်ခြင်းသို့မဟုတ်ဖြစ်ပွားစေခြင်းလို့အဓိပ္ပာယ်ရမေတ္တာဘာဝနာဆိုတာ မေတ္တာစိတ်ကိုမိမိတဏ္ဍာ၌ဖြစ်ပွားစေခြင်းဖြစ်ပွားအောင်အားထုတ်ခြင်းအဲတော့မေတ္တာဘာဝနာဆိုတာမေတ္တာကိုယ်တဏ္ဍာမှာဖြစ်အောင်အားထုတ်တာလားသူတစ်ပါးတဏ္ဍာမှာဖြစ်အောင်အားထုတ်တာလားအဲမိမိတဏ္ဍာမှာဖြစ်ပွားအောင်အားထုတ်တာဒီတော့မိမိတဏ္ဍာမှာမေတ္တာစိတ်တပွားပွားဖြစ်နေပြီဆိုရင်တတ္တဝါတွေရဲ့ကောင်းရွချမ်းသာလိုလားတဲ့စိတ်တတ္တဝါတွေချမ်းသာစေလိုတဲ့မေတ္တာစိတ်အင်္ဂောင်းအာကောင်းနဲ့ဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီမေတ္တာစိတ်ဓာတ်ဟာသူတစ်ပါးကိုတော့ရောင်ပြန်မဟနိုင်ဘူးလားဟန်နိုင်တယ်ရောင်ပြန်ဟန်နိုင်တယ်ဒါကြောင့်မြတ်စွာဘုရားကမေတ္တာအကျိုး30တပါးထဲမှာမေတ္တာပွားသူကိုလူတွေကလည်းချစ်ခင်ကြတယ်တဲ့လူမှတပါးတခြားသတ္တဝါတွေကလည်းချစ်ခင်ကြတယ်တဲ့လူမှတပါးတခြားသတ္တဝါဇဏ္ဏပြမတရိထံအဘယ်ဘုံသူဘယ်ဘုံသားအလုံးပေါ့ချစ်ခင်ကြတယ်နတ်တွေကလည်းစောင့်ရှောက်ကြတယ်တဲ့အကျိုးတစ်ဆယ်တော်မှအဲ့ဒါဟုတ်တော့ဘာကြောင့်လဲဆိုတော့မေတ္တာစိတ်တကယ်ရှိတဲ့ပုဂ္ဂိုလ်ကနှုတ်နဲ့ပြောလေသူတစ်ပါးအပြစ်ပြောပါမလားမပြောဘူးသူတစ်ပါးထိခိုက်စေမဲ့ဟာမပြောဘူးသူတစ်ပါးအကျိုးရှိစေမဲ့ဟာမထိခိုက်မဲ့ဟာပဲပြောတယ်ကိုယ်ကပြုလုပ်ပြန်တော့လေသူတို့ဘာထိခိုက်မဲ့ဟာတော့မှမလုပ်ဘူးအဲစိတ်ထားကိုယ်ကလည်းပဲတတ္တဝါအလုံးချမ်းသာစေခြင်းနေတဲ့စိတ်ထားဆိုတော့အဲ့ဒီစိတ်ဓာတ်ဟာနူးညံ့တဲ့စိတ်ထားလားကြမ်းမ်းတဲ့စိတ်ထားလားနူးညံ့တဲ့စိတ်ထားပဲအဲ့တော့နူးညံ့တဲ့စိတ်ထားမိမိသဏ္ဍာန်မှာဖြစ်နေပြီဆိုရင်မိမိရုပ်သဏ္ဍာန်ကရောနူးညံ့သိမ်မွေ့မလားခက်ထန်ကြမ်းတမ်းမလားနူးညံ့ပါဘူးအဲ့တော့စိတ်ကလည်းနူးညံ့သိမ်မွေ့ကိုယ်ကလည်းနူးညံ့သိမ်မွေ့နှုတ်ကလည်းနူးညံ့သိမ်မွေ့တယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်မချစ်ခင်တဲ့ပုလူရှိပါမလားရှိပါဘူးအဲမချစ်ခင်တဲ့လူမရှိဘူးဒီတော့အထူးသူတစ်ပါးဟိုကျမ်းမာပါစေချမ်းသာပါစေစသည်သူတော်ကိုအများထင်တယ်လို့မေတ္တာပို့ဖို့လိုသေးသလားကို့မှာမေတ္တာရှိနေဒီမေတ္တာကပို့ပြီးသားဖြစ်မနေဘူးလားအဲပို့ပြီးသားဖြစ်နေတာပဲအဲထူးပို့เสียရမလို့ဒါကြောင့်မေတ္တာပို့တာမဟုတ်ဘူးမေတ္တာပွားတာမေတ္တာပွားတယ်ဆိုတာမေတ္တာစိတ်မိမိသဏ္ဍာန်မှာဖြစ်ပွားအောင်အကျဉ်းငိမ့်အဖန်ပန်ဆင်းရဲနှလုံးသွင်းလေ့ကျင့်ပွားများတာဒါကြောင့်မို့ယောဂီတို့စာအုပ်ထဲမှာတွေ့မှာပေါ့ချမ်းမြေတာကြောင့်မေတ္တာပို့ရန်ဆိုတာမတွေ့ဘူးလားဟဲ့ပို့ရန်လားပွားရန်လားအဲဒီလိုလောက်တော့ပွားရန်ဟုတ်ကဲ့လားအဲအဲ့ဒီစကားလုံးကသေသေးချာချာဂရုစိုက်သုံးထားတာမေတ္တာပို့ရမဟုတ်ဘူးဘွားရံပို့ရင်လည်းလူကကိုယ်မရှိတာပို့လို့ရမလားမရဘူးပထမဆုံးကိုယ်ရှိအောင်ဘွားရအောင်မှာမဟုတ်လားအဲကိုယ်ရှိအောင်ဘွားလို့ကိုယ်ရှိပြီဆိုတော့အထူးပို့ရလို့သေးလားအဲသူဟာသူမေတ္တာရှံကြနေတာပေါ့မဟုတ်ဘူးလားဒါကြောင့်မေတ္တာဘွားသည်မေတ္တာပွားတယ်ဆိုတာမေတ္တာဆိုတာပါလေတတ္တဝါတွေရဲ့တတ္တဝါတွေကိုကြည်ပွားချမ်းသာစေလိုသောစိတ်တတ္တဝါတွေကောင်းကျိုးရစေလိုသောစိတ်တတ္တဝါတို့ကိုယ်ဆင်းရဲစိတ်ဆင်းရဲကင်းစေလိုသောစိတ်ဒါမဟုတ်လားအဲ့ဒါမေတ္တာပဲဒီမေတ္တာကအမျိုးသားနဲ့အမျိုးသမီးချစ်ခင်တဲ့မေတ္တာမဟုတ်ဘူးအမျိုးသားအမျိုးသမီးချစ်ခင်တယ်ဆိုတာမေတ္တာမဟုတ်ဘူးဘာတော့အဲတဏှာပေါ့ဟုတ်ကဲ့လားတတ္တဝါကိုကြီးပွားစေလိုတဲ့စိတ်ကောင်းကျိုးချမ်းသာရလေလိုတဲ့စိတ် ဆင်းရဲကင်းစေလိုတဲ့စိတ်သီးသာလင်ပါလေမေတ္တာဟုတ်ရဲ့လားအဲ့ဒီစိတ်မိမိသဏ္ဍာန်တစ်ခွားခွားဖြစ်ပေါ်အောင်ဆင်းရဲနှလုံးသွင်းပွားများရသည်ဆိုမေတ္တာဆိုသည်မှာသတ္တဝါများကိုကြည်ပွားချမ်းသာစေလိုသောစိတ်ကိုခေါ်ပါသည်မေတ္တာဆိုသည်မှာသတ္တဝါများကိုကြည်ပွားချမ်းသာစေလိုသောစိတ်ကိုခေါ်ပါသည်ဆိုသတ္တဝါများ၏ကောင်းကျိုးချမ်းသာကိုလိုလားသောစိတ်ကိုခေါ်ပါသည်သတ္တဝါများ၏ကောင်းကျိုးချမ်းသာကိုလိုလားသောစိတ်ကိုခေါ်ပါသည်ဆိုသတ္တဝါတို့ကိုမငြိတွယ်ပဲချစ်ခင်သောစိတ်ကိုခေါ်ပါသည်သတ္တဝါတို့ကိုမငြိတွယ်ပဲချစ်ခင်သောစိတ်ကိုခေါ်ပါသည်ဆိုမြည်တွယ်လျက်ချစ်ခင်တဲ့စိတ်ကတော့ပါတော့အဲတဏှာဟုတ်လားတဏှာကမြည်တယ်မေတ္တာကမမြည်ဘူးဟုတ်ကဲ့လားသတ္တဝါတို့ကိုကိုယ်ဆင်းရဲစိတ်ဆင်းရဲကင်းစေလိုသောစိတ်ကိုခေါ်ပါသည်သတ္တဝါတို့ကိုကိုယ်ဆင်းရဲစိတ်ဆင်းရဲကင်းစေလိုသောစိတ်ကိုခေါ်ပါသည်ဆိုမေတ္တာဆိုသည်မှာသာဆိုသည်မှာ တတိယလို့စိတ်ထဲပေါ်လာတာပြောရအောင်မကြခင်ကအမေရိကန်နိုင်ငံလော့စ်အန်ဂျလစ်မြို့မှာတရားဆက်ခံဖွင့်ပြီးတရားပြအဲ့ဒီမှာမြန်မာအမျိုးသားအမျိုးသမီးတွေအထောက်ကြတာပါအမျိုးသား35ဦးဒုံလဘယဟန်ဝတ်ပြီးတော့အားထုတ်တယ်35ဦးကဒုံလဘယဟန်ဝတ်တယ်ပြီးတော့နှုတ်ဦးကတော့ရှင်သာမဏေအဲလောစင်ဂျလိစ်မျိုးကလည်းမဟုတ်ဘူးဟိုးအဝေးကြီးမိုင်မောင်2300လောက်ဝေးတဲ့နေရာအမျိုးသားတွေကလာပြီးတော့အဲ့ဒီမှာဝတ်ပြီးအထုတ်ကြသူတို့တော်တော်စိတ်ပါလက်ပါရှိကြသူတို့လည်းဟိုဆရာတန်ရောစင်တော့ရှိတာပေါ့လေမြတ်သောအချင်းဆရာတန်ရောစင်နဲ့လာကြတာပေါ့အဲ့ဒါယဟန်နေရောရှင်သာမဏေရောအမျိုးသားအမျိုးသမီးယောဂီရောစိုးစောကဘုန်းကြီးပြောတယ်လို့နှစ်ရက်မေတ္တာဘာဝနာအပြည့်အထုတ်ခိုင်းတယ်။နောက်တတိယရက်ကစပြီးတော့ထိုင်တိုင်းထိုင်တိုင်းမေတ္တာဘာဝနာ15မိနစ်မိနစ်20ပွားပွားပြီးတော့မှဝိပဿနာပွားလက်ခိုင်းတယ်။အဲ့ဒါတကားတယောက်သက်50လောက်ပေါ့လေယဟန်ဝတ်ပြီးအာထုတ်တာတရားလျှောက်တော့ဘယ်နဲ့ဖြောက်လဲလို့ဆိုတော့မေတ္တာဘာဝနာနှစ်ရက်အာထုတ်မိပြီးတော့ဘယ်နဲ့ဖြောက်လဲလို့ဆိုတော့တဲအစွမ်းထက်တာပဲတဲ့ဆိုတော့တရားလျှောက်တော့အဲ့ဒီကစတယ်တဲအစွမ်းထက်တာပဲတဲ့ဘာအစွမ်းထက်တာလဲမေတ္တာပါဗျာတဲ့အစွမ်းထက်လိုက်တာတဲ့ဘယ်လိုလဲပြောရမှာမဟုတ်စိတ်ထဲမှာပျော်ပြီးတော့နှစ်သိမ့်အားရနေတော့မကဘူးဖရားတဲ့စိတ်ကဖြူပြီးကြည်လာတဲ့အခါကျတော့ခန္ဓာကိုယ်ကြီးကပေါ့လာပေါ့လာရောမကဘူးဖရားတဲ့ကြာတော့ခန္ဓာကိုယ်ကြီးကအထက်ရွေ့အထက်မြောက်လာသလိုခံစားရတယ်တကယ်မြောက်လားမမြောက်လားတော့မသိဘူးတဲ့ဒါမင်းတို့တပည့်တော်အထက်မြောက်လာသလိုခံစားရတယ်ဒါကြောင့်စိတ်ထဲမှာအဲ့ဒီတုန်းကတည်းကမေမေတ္တာတဲအစွမ်းထက်ပါလားလို့စိတ်ထဲကအောက်မေ့တယ်အဲ့ဒီနောက်တပည့်တော်ထိုင်နေထိုင်နေအဲ့ဒီအတိုင်းပဲဖြစ်ပါတယ်ဗျာတဲ့မေတ္တာရဲ့စွမ်းအာရောမေတ္တာသမารီရဲ့စွမ်းအာရောနှစ်ခုပေါင်းတာပေါ့လေအဲ့ဒါကြောင့်ဒီလူခံစားတကယ်အာထုတ်တကယ်ပွားရင်တကယ်ကိုအယူမရအမနာကျုံမရဒီတော့ကျန်းကန်လာကျန်ကန်ကဘလို့ဆိုရဲဘာညာဆိုရဲဆိုတာအဲ့ဒါဒီနေ့ပြောဖို့မဟုတ်ဘူးမေတ္တာပွားတယ်ဆိုတာဒီလိုပွားရတယ်လို့ပွားဖို့ပြောခြင်းမဟုတ်ခုနပြောတဲ့အတိုင်းပဲသတ္တဝါတွေကောင်းစားချမ်းသာစေလိုတဲ့စိတ်ကြီးပွားစေလိုတဲ့စိတ်ကိုစိတ်ဆင်းရဲကင်းစေလိုတဲ့စိတ်အဲ့ဒီမေတ္တာစိတ်မိမိတဏ္ဍာမှာတဖွာပွားဖြစ်ပွားအောင်စင်ရင်နှလုံးသွင်းပွားများတာကိုမေတ္တာဘာဝနာခေါ်တယ်။အဲ့လိုစင်ရင်နှလုံးသွင်းပွားများတဲ့အခါစိတ်အဆူလေးကပါရစိတ်အဆူလေးကလမ်းကြောင်းပြီးတော့မေတ္တာစိတ်ကဖြစ်တယ်။ဒါပေမဲ့စိတ်အဆူကရှည်နေရင်ဖြစ်စေ၊မြားနေရင်ဖြစ်စေမေတ္တာစိတ်မဖြစ်ပေါ်ဘဲနဲ့စိတ်အဆူမှာပဲသကလုံးတင်ပြီးတော့နေတယ်အဲ့ဒါလို့ဆိုလို့ရှိရဲ့မေတ္တာပွားတာခီးမရောက်ဘူးပေါ့ရွရွများပဲဖြစ်နေတယ်အဲဟိုမြန်မာပြည်မှာယူဆကြရတယ်လို့မေတ္တာပို့တာပဲဖြစ်နေတယ်စနှုတ်ကရွပြီးသဗ္ဗေတ္တာအဝေရာဟွန်တုအပြာပိဇာဟွန်တုအနိဂါဟွန်တုဒုက္ခိအတ္တနံပရိဟရန္တုအဲတချို့ကအဲ့ဒီပါဠိရွတ်တဲ့အပါကြနေတဲ့အခါကျတော့မေတ္တာပွားတာပါဠိရုပ်ပွားတယ်ပါဠိရုပ်ပွားတော့အဲ့ဒီပါဠိသူနားလဲကြလားဆိုတော့နားမလဲအဲ့တော့သကလုံးပေါ်မှာပဲသူစိတ်တင်းနေတာပေါ့ အမြန်မာစကားလုံးနဲ့ဆိုပြီးပွားတဲ့အခါမှာလဲဆိုတဲ့စကားရှည်နေရင်ဖြစ်စေမြားနေရင်ဖြစ်စေအဲ့ဒီစကားလုံးပေါ်စကားပေါ်မှာပဲစကားဝကြပေါ်မှာပဲစိတ်ကတင်းနေတော့မေတ္တာစိတ်မဖြစ်ဘူးဒါကြောင့်စကားဝကြနည်းနည်းတူတူနဲ့မေတ္တာစိတ်ဖြစ်ပေါ်အောင်လှုံ့ဆော်ပေးရတယ်လမ်းညွှန်ပေးရအာလုံတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကင်းကြပါစေအဲ့ဒါလို့ဆိုလဲရပြီအဲတီးတဲ့တို့ရဲ့အစစအရရာဆင်ပြေကြပါစေဖွားနိုင်တယ်တီးတဲ့တော့မပူနဲ့အဲများတော့လိမ့်မယ်များသွားရင်စကလုံးပေါ်ပဲစိတ်တင်တော့အဲ့ဒီစကားဝဲကြတာမေတ္တာစိတ်ဖြစ်ပေါ်အောင်လမ်းမညွန်နိုင်မနှိုးဆွနိုင်တော့အလုံးသတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းကြပါစေဆက်စပ်အဆင်ပြေကြပါစေသတ္တဝါအလုံးကိုမေတ္တာပွားတာသတ္တဝါအလုံးကျမ်းမာချမ်းသာစေလိုတဲ့စိတ်ဆင်းရဲကင်းစေလိုတဲ့စိတ်မိမိသဏ္ဍာန်မှာဖြစ်ပွားအောင်ဆင်ခြင်နှလုံးသွင်းပွားများတာတော့တချို့အယူရှိတယ်မေတ္တာပွားတာဟာအပွားကံပုဂ္ဂိုလ်စိတ်แท้မြင်အောင်ကြည့်ရမယ်မြင်အောင်ကြည့်လို့စိတ်แท้မြင်မှပွားရမယ်လို့အဲဒါလို့ပြောကြတယ်ကျမ်းဂန်ကတော့အဲ့လိုမဆိုပါဘူးအပွားကံပါအာယုံပုဂ္ဂိုလ်စီစိတ်အာယုံပြုစိတ်ညွတ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ကျမ်းမှာချမ်းသာစေလို့တဲ့စိတ်ဖြစ်ဖို့ရာအတွက်ပဲစင်ရှင်နှလုံးသွင်းပွားများဖို့မိန့်ပါတယ်ပုံပေါ်အောင်ကြည့်ဖို့မမိတ်ပါဘူးဒီကအဲ့ဒီပုံပေါ်မှပွားရမယ်ဆိုရင်ဆိုကြပါစို့ကိုအမေဖေကိုပွားတယ်ဆိုရင်အမေဖေစိတ်แท้မြင်အောင်ကြည့်ရကြည့်ပြီးမှပွားရတယ်တခါတရံကြတော့အမေဖေကိုစဉ်းစားတာတောင်စိတ်แท้မပေါ်တဲ့အခါရှိတယ်အဲ့တော့မပေါ်ပေါ်အောင်စိတ်ကကြည်လေစဉ်းစားလေမပေါ်လေနဲ့နောက်ကြချွေတီးတီးကြတာအဲ့ဒီခါကျတော့မေတ္တာစိတ်ကဘယ်ရောက်မှမသိဘူးတခါနောက်တစ်ခုကအပွားကံအာယုံပုဂ္ဂိုလ်အာယုံပုဂ္ဂိုလ်သတ္တဝါအာယုံမိမိစိတ်ထဲပုံမှန်ပွားရမယ်ဆိုရင်တလောကလုံးမှာရှိတဲ့တတ္တဝါတွေကိုခြုံပြီးတော့တပိတ္တာအဝေရာဟွန်တုတတ္တဝါမှန်သမျှဘေးရန်ကင်းကြပါစေလို့တလောကလုံးမှာရှိရှိသမျှတတ္တဝါတွေကိုအနောဓိမေတ္တာအနေနဲ့ပိုင်းခြားသတ်မှတ်မှုမရှိဘဲပွားတော့တလောကလုံးမှာရှိတဲ့တတ္တဝါတွေကိုယ်စိတ်ကမြင်အောင်ကြည့်နိုင်ပါမလားမြင်နေဘူးတချို့တ attva ကြမြင်ဘူးရဲ့လားမမြင်ဘူးတာဘယ်လိုလုပ်မြင်အောင်ကြည့်ဦးလဲမြင်ဘူးတာတောင်မြင်ဖို့မလွယ်တာမဟုတ်လားမြင်ဖို့မလွယ်ဘူးအခုဒီဓမ္မယုံနဲ့ပြိဿပဲအာယုံပြုပြီးတော့ဓမ္မယုံအတွင်းမှနေအာလုံးတ attva တွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေအစကအရာရာအဆင်ပြေကြပါစေဓမ္မယုံလေးကြီးကြီးလေးပဲစိတ်ထဲမှာဒီထဲရှိတယ်လူတွေအကုန်ပေါ်ပါမလားအဲ့ဒါလို့ဆိုပေါ်မှသာပွားရမယ်ဆိုလို့ရှိရင်တော့ပွားလို့ရတော့မလားအဲ့ဒါမဟုတ်ဘူးကျန်းကန်ကလည်းပေါ်အောင်ကြည့်ရမယ်လို့မပါပါဘူးအပွားကံပုဂ္ဂိုလ်စီကိုစိတ်ညွတ်ထားပြီးသူ့အာယုံပြုပြီးတော့သူ့ကိုချမ်းသာစေလိုတဲ့စိတ်မိမိသဏ္ဍာန်ဖြစ်ပွားအောင်ဆင်ញင်နှလုံးသွင်းပွားများတာဟာအဘယ်ဘုံသူဘုံသားတွေပွားတဲ့အခါကျတော့လေအဘယ်ဘုံသူဘုံသားတွေမြဲကြာနေတဲ့ပုံစံတွေတိရိစ္ဆာန်တွေအဲ့လားတွေပွားတဲ့အခါကျတော့လည်းပဲအနောဓိပေါ်တတ္တဝါအလိုခြုံပွားတော့ဂိုင်ကိုကအဘယ်ဘုံသူဘုံသားမြင်ဘူးလားမင်းနဲ့လို့စိတ်ထဲပေါ်မနှုံးဟုတ်ကဲ့လားနတ်တော်မြင်ဘူးလားပွဲလဲပဲတွေ့ဘူးလား မဟုတ်လားဝယ်တဲ့ပဲအချွန်တက်တွေနဲ့တွေ့ဘူးတယ်အယုတ်တွေလည်းပဲအချွန်တက်တွေနဲ့တွေ့ဘူးတယ်တကယ်နတ်စစ်စစ်ကကိုတွေ့ဘူးတာမဟုတ်တော့ဘလို့လောက်ပြီးတော့မြင်အောင်ကြည့်မလို့ဟုတ်ကဲ့လားအဲ့ဒါကြောင့်အဲ့ဒါမမှားစရာဘူးမြင်မှပွားရမှာမဟုတ်ဘူးပွားလိုတဲ့ပုံကိုစီစိတ်ညွတ်ထားပြီးတော့သူ့အာယုံပြုပြီးသူ့ကျမ်းမာစေလို့ချမ်းသာစေလို့တဲ့စိတ်မိမိတဏ္ဍာတပွားပွားဖြစ်ပွားအောင်ဆင်းရဲနှလုံးသွင်းပွားများတာအဲ့ဒါမေတ္တာဘာဝနာဒီတော့အဲ့ဒီမေတ္တာဘာဝနာနှစ်မျိုးရှိတယ်ဩဒိတောဖရဏမေတ္တာပုဂ္ဂိုလ်တ ত্ত্ব ဝပိုင်းခြားသတ်မှတ်ပြီးတော့မေတ္တာစိတ်ဖြန့်လာတဲ့ပိုင်းခြားသတ်မှတ်တဲ့ဆိုတာဓမ္မယုံထဲကပြိဿညမပါစေဆိုတော့ဓမ္မယုံပြင်ကပြိဿမပါဘူးပေါ့ဟုတ်ကဲ့လားချမ်းမြေဣဒ္ဓရဲကပြိဿညမပါစေဆိုတော့ဟိုလမ်းပေါ်ကပြိဿပါလားအဲ့ဒါကိုဩဒီမေတ္တာခေါ်တဲ့ပိုင်းခြားသတ်မှတ်ထားတဲ့မေတ္တာအဲ့ဒါကိုပဲကျမ်းဂန်ကတော့ဩဒိသောဖရဏမေတ္တာလို့ခေါ်သုံးတယ်။အဲတူတူကတော့ဩဒိမေတ္တာပိုင်းခြားသတ်မှတ်မှုရှိတဲ့မေတ္တာဒီလိုမဟုတ်ဘဲနဲ့လောကမှာရှိရှိသမျှသတ္တဝါအလုံးသက်ရှိသတ္တဝါအလုံးကိုခြုံပွားတော့ပိုင်းခြားသတ်မှတ်မှုရှိသလားမရှိဘူးလား။ဟမ်သတ္တဝါအလုံးကိုပွားတာလေရှိသမျှသတ္တဝါတွေပိုင်းခြားသတ်မှတ်မှုရှိသလားမရှိဘူးလားမရှိဘူးပေါ့အဲ့ဒီမရှိတဲ့အခါကျတော့အနောဓိမေတ္တာခေါ်တယ်ဓိကဓာတ်အောက်ခြိုက်ဓာတ်တွေမဟုတ်ဘူးကျမ်းဂန်ကတော့အနောဓိတောဖရဏမေတ္တာလို့ဒီလိုအရှိသုံးတယ်အတူကတော့အနောဓိမေတ္တာပိုင်းခြားသတ်မှတ်မှုမရှိဘူးတသိသတ္တဝါအလုံးပိုးရွာခြားဘုံကြဘူးချင်းသာစစင်ကောင်းကြီးဝိရငါကြီးနတ်ပြန်မာသူအပေဘုံသူပေဘုံသားအလုံးအနောဓိမေတ္တာအောဓိမေတ္တာကပိုင်းခြားသတ်မှတ်မှုရှိတဲ့မေတ္တာပိုင်းခြားသတ်မှတ်ပွားတယ်ဆိုတော့တဦးတယောက်ကိုပိုင်းခြားသတ်မှတ်ပွားလို့လည်းရတယ်မိသားစုတစုကိုပိုင်းခြားသတ်မှတ်လည်းပွားလည်းရတယ်တအိမ်တောင်ကိုပိုင်းခြားသတ်မှတ်ပွားလည်းရတယ်တရွာတမျိုးကိုပိုင်းခြားသတ်မှတ်ပွားလည်းရတယ်တနိုင်ငံပိုင်းခြားသတ်မှတ်ပွားလည်းရတယ်ဒါမှမဟုတ်အရမျက်နှာတမျက်နှာမှာရှိတဲ့သတ္တဝါတွေလို့ပိုင်းခြားသတ်မှတ်ပြီးပွားလည်းရတယ်အဲ့ဒါအကုန်လုံးဩဒီမေတ္တာကြီးပဲဒါပိုင်းခြားသတ်မှတ်တဲ့သတ်မှတ်ပွားတဲ့မေတ္တာနဲ့မပိုင်းခြားမသတ်မှတ်ဖက်သတ္တဝါအလုံးကြည်ရွယ်သည့်ပွားတဲ့မေတ္တာဘာထူးတယ်လဲဆိုတော့ပိုင်းခြားသတ်မှတ်ပွားတော့အာယုံပြုရတာနယ်ကျင်းတဲ့အတွက်လွယ်ကူတယ်ပေါ့အဲ့ဒီတော့မေတ္တာစိတ်လည်းဖြစ်လွယ်တယ်စိတ်လည်းငြိမ်လွယ်တယ်ပေါ့အနောဓိမေတ္တာပိုင်းခြားသတ်မှတ်မှုမရှိဘဲပွားတဲ့အခါကျတော့တလောကလုံးရှိတဲ့တ attva တွေကိုစိတ်ကဖြန့်ပြီးထားရတဲ့အခါကျတော့နေကြတာပေါ့နေကြတော့စုစည်းစုဆိုင်တဲ့သမာဓိအားသေးတယ်ပေါ့မေတ္တာစိတ်ကတော့ဖြစ်ပါတယ်သို့သော်လည်းစုဆိုင်တည်ငြိမ်မှုသမာဓိကြတော့မဖြစ်ဘူးသမာဓိဆိုတာအာယုံတစ်ခုထဲမှာစုစည်းစုဆိုင်တည်နေတာကိုသမာဓိလို့ခေါ်တယ်အာယုံတစ်ခုထဲမှာစုစီစုဆိုင်ပြီးတည်နေတာကိုသမာဓိခေါ်တယ်ဒါကြောင့်မို့သတ္တဝါအလုံးကိုအပေါ်မှာမေတ္တာစိတ်ဖြန့်ရတဲ့အခါကျတော့အာယုံနဲ့ပဲကျဲနေတဲ့အတွက်စုစီစုဆိုင်တည်နေမှုအာမရှိဘူးမကောင်းဆိုတော့မေတ္တာစိတ်ကတော့ဖြစ်တယ်သမารီအာနေတယ်ပေါ့ဩဒီမေတ္တာပုဂ္ဂိုလ်တဦးသမပုဂ္ဂိုလ်နှစ်ဦးစသည်အဲ့လိုပိုင်းခြားသတ်မှတ်တဲ့အခါကျတော့အာယုံပြုရတာနယ်ကျင်းတဲ့အတွက်စိတ်စုစည်းစုဆိုင်တည်ငြိမ်မှုအကောင်းတဲ့မေတ္တာစိတ်လည်းဖြစ်တယ်အဲ့လိုကြွားချတဲ့ဒါကြောင့်သမာရီဖြစ်ခြင်းလို့ပွားရင်ဩဒီမေတ္တာပွား မေတ္တာစိတ်ဖြစ်ပြီးတော့မိမိမှာမေတ္တာစိတ်ကြောင့်ကြည်လင်မှုကြည်နူးမှုငြိမ်းချမ်းမှုအေးမြမှုခံစားလိုတယ်ဆိုလို့ရှိရဲ့နော်အနောဓိမေတ္တာတ attva အားလုံးပွားအဲသူကတော့မေတ္တာစိတ်ဖြစ်တဲ့အတွက်ကြည်လင်ကြည်နူးမှုငြိမ်းချမ်းအေးမြမှုပျော်မှုနှစ်သိမ့်အာရမှုဒါတွေဖြစ်တော့ဖြစ်တယ်ဒါပေမဲ့စိတ်ကတော့တည်ငြိမ်မှုအားသေးတယ်ပေါ့အဲဩဒီအနေနဲ့ပုဂ္ဂိုလ်တူပိုင်းခြားသတ်မှတ်ပွားပြီဆိုလို့ရှိရင်တော့ပြူရတဲ့အာယုံကနယ်ကျင်းတဲ့အတွေ့စိတ်တည်ငြိမ်မှုအားကောင်းတယ်စိတ်တည်ငြိမ်မှုအားကောင်းသလောက်မေတ္တာအားကလည်းပဲကောင်းတယ်ဒါပေမဲ့တခါတည်းကမှမေတ္တာပွားနေပြီမယ်လို့မေတ္တာစိတ်မဖြစ်ဘဲနဲ့စိတ်အဆိုးလေးတွေဖြစ်ဖြစ်နေတတ်တယ်လည်းရှိတယ်အဲ့လိုဖြစ်နေပြီဆိုလို့ရှိရင်စိတ်အဆိုးကိုရပ်ထားလိုက်မထဲနဲ့မထဲဘဲနဲ့စိတ်ကတည်းကဆင်ញင်နှလုံးသွင်းတတ္တဝါတွေကြမ်းမှကြပါစေချမ်းသာကြပါစေလို့တတ္တဝါတွေကိုချမ်းသာစေခြင်းနဲ့စိတ်ကိုဆင်းရဲစိတ်ဆင်းရဲမရှိစေခြင်းနဲ့စိတ်ကြည်ဝါစေခြင်းနဲ့စိတ်အဲ့ဒီစိတ်ဖြစ်အောင်ပဲစိတ်အနေနဲ့ပဲနှလုံးသွင်းတော့စိတ်ကမဆိုးနဲ့တော့သို့တော်လည်းပဲဆိုးပွားလို့ရှိရင်တော့ပိုးပြီးတော့မေတ္တာစိတ်အဖြစ်များတယ်သမာဓိအားကောင်းနေတာတော့သိကြတယ်ဆိုးပွားနေအဲတခါတည်းရန်လေးပဲအဲ့ဒီသကလုံးမတင်းတင်းနေတတ်တယ်ဒီအဲ့လိုပွားတဲ့အခါမှာဩဒီအနေနဲ့ပုဂ္ဂိုလ်ပိုင်းခြားသတ်မှတ်ပွားရင်ဖြစ်တတ်တာလေးတွေကျန်ကငါသတိပေးထားတယ်သတိပေးထားတော့အဲ့ဒီဖြစ်တတ်တာလေးတွေကိုသတိထားရတာပေါ့လေမုန်းတဲ့လူကိုအစဆုံးပွားရင်မေတ္တာစိတ်ဖြစ်ပါမလားမဖြစ်နိုင်ဘူးမဖြစ်နိုင်အလွန်ရှစ်တဲ့လူကိုပွားပြန်လို့ရှိရင်လည်းပဲပထမဆုံးပွားရင်ပထမဆုံးပွားတာပြောတာပထမဆုံးပွားလို့ရှိရင်လည်းပဲသူ့ကိုယ်ကအမြဲတမ်းချစ်ခင်နေတာဖြစ်တဲ့အတွက်မကြီးတွေပဲချစ်ခင်တာပေါ့လေမိတ်ဆွေတမယ်ချင်းလူကြီးကမောင်နှမတို့လိုအဲ့လိုချစ်ခင်နေတာဖြစ်တဲ့အတွက်ပွားရင်ပွားရင်နဲ့သူ့ကျမ်းမှာပါစေချမ်းသာပါစေငါမိတ်ဆွေကျမ်းမှာပါစေချမ်းသာပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းပါစေစသာအဆင်ပြေပါစေငါမိတ်ဆွေကျမ်းမှာပါစေချမ်းသာပါစေလို့ပွားရင်ပွားရင်နဲ့စိတ်ကသူခံစားရတဲ့ယတနာတို့ဒုက္ခတို့ဆုံးရှုံးမှုတို့အဲ့လိုရောက်သွားတတ်တယ်ရောက်သွားလို့ရှိရင်ကိုယ်ကသူ့ကိုချစ်ခင်နေတာဖြစ်တဲ့အတွက်သူရဲ့ဒုက္ခကိုကျင်းစားပြီးတော့ကိုယ်ပါစိတ်မချမ်းမသာဖြစ်တတ်တယ်အဲ့လိုစိတ်မချမ်းမသာဖြစ်ရင်မေတ္တာစိတ်မဖြစ်တော့ဘူးစိတ်မချမ်းသာတဲ့စိတ်ဟာဆုံးနေသောဒေါသခေါ်တယ်မေတ္တာစိတ်ရဲ့ဆန့်ကျင်ဘက်ပဲဆုံးနေသောဒေါသရောတက်ကြွသောဒေါသရောမေတ္တာရဲ့အနိကယံသူပဲစိတ်မချမ်းသာခြင်းဒေါမနတဆိုတာဆုံးနေသောဒေါသမေတ္တာရဲ့ယံတခါအမျက်ထွက်ခြင်းစိတ်ဆိုးခြင်းဒေါသဆုံးနေတက်ကြွတဲ့ဒေါသအဲ့ဒီဒေါသလည်းမေတ္တာရဲ့ယံလူပဲအဲ့ဒီဒေါသနှမျိုးတစ်မျိုးမျိုးဖြစ်ရင်မေတ္တာစိတ်မဖြစ်တော့ဘူးဒါကြောင့်အဲ့ဒီမိမိအလွန်ချစ်ခင်တဲ့ပုဂ္ဂိုလ်ကိုအစအဥဆုံးမပွားပါနဲ့တဲ့အခုပြောသလိုပွားရင်ကနေပြီးမိမိစိတ်ကသူ့ရဲ့ဒုက္ခသူ့ရဲ့ပြဿနာတွေဆုံးရှုံးမှုတွေစသည်ပွားစဉ်းစားမိရင်စိတ်မညမ်းမသာဖြစ်မှာမို့ဖြစ်တတ်တာမို့မေတ္တာစိတ်မဖြစ်တတ်ဘူးအစဆုံးမပွားပါနဲ့သို့တော့ကိုမေတ္တာပွားလို့နိုင်နေတဲ့အခါကျရင်တော့သူ့ကိုပွားပါရပြီထို့သူပဲမုန်းသူလည်းဒီတိုင်းပဲကိုမေတ္တာပွားတဲ့မေတ္တာဘာဝနာနိုင်နေတဲ့အခါပွားလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ကဘာလဲပဲမေတ္တာစိတ်ဖြစ်နိုင်ပြီပွားလို့ရတယ်သို့တော့ပထမဆုံးအနေနဲ့တော့မပွားပါနဲ့မဖြစ်ဘူး Now မချင်းမမုံအလေလက်ပုဂ္ဂိုလ်သိကျွမ်းယုံများပုဂ္ဂိုလ်ပေါ့မစ္ဆတ္တပုဂ္ဂိုလ်ခေါ်တယ်သူကိုချစ်သည်လည်းမဟုတ်ဘူးမုံသည်လည်းမဟုတ်ဘူးသူကိုသိမိတာပဲရှိတယ်ဟောကိုတရားထင်နေလို့သူကဘယ်နေရဘယ်အိမ်ကနေတာပဲဘယ်ယုံသွားတဲ့ဘယ်လောက်သွားလေးရှိတယ်ဒီလောက်ပဲသိတယ်သူကိုကမုံတာလည်းမဟုတ်ဘူးချစ်ခင်တာလည်းမဟုတ်ဘူးအဲဒီပုဂ္ဂိုလ်ကိုမချင်းမမုံအလေအလက်ပုဂ္ဂိုလ်မစ္ဆတ္တပုဂ္ဂိုလ်ခေါ်တယ်အဲ့သူလည်းပဲပထမဆုံးမပွားပါနဲ့တဲ့ပွားရင်ကိုကသူ့ကိုချစ်သည်လည်းမဟုတ်မုန်းသည်လည်းမဟုတ်အလေလက်ပဲသဘောထားတာဖြစ်တဲ့အတွက်မေတ္တာစိတ်မဖြစ်နိုင်ဘူးတဲ့ဖြစ်ဖို့ရတော်တော်ကြိုးစားယူရတယ်ဒါကြောင့်ပင်မနဲ့တဲ့အဲ့ဒါကြောင့်သူ့လည်းပထမဆုံးမပွားပါနဲ့တဲ့အဲ့မိမိမေတ္တာပွားတာနိုင်နေပြီဆိုလို့ရှိရင်တော့ပွားပါသူ့ပွားလို့လည်းရတယ်သောသူပဲယံသူကိုလည်းပထမဆုံးမပွားပါနဲ့တဲ့ယံသူပထမဆုံးပွားရင်မေတ္တာအစာဒေါသပဲဖြစ်နေတတ်တယ်တဲ့မိမိမေတ္တာပွားမှုနိုင်နေလာတဲ့အခါကျယံသူလည်းပွားပါမေတ္တာစိတ်ဖြစ်ပါတယ်ဒါဘုန်းကြီးတို့မေတ္တာပွားတဲ့ယောဂီတွေကိုတွေ့ပါပဲဘုန်းကြီးတို့မေတ္တာလေးခြင်းပေးတဲ့ယောဂီတွေတချို့အဲ့ဒါကိုတွေ့အဲ့ဒီသူတို့ရဲ့ကိုယ်တွေ့လေးတောင်မှဘုန်းကြီးအခြေပြုဗုဒ္ဓဘာသာမေတ္တာဘာဝနာအခမ်းအနထည့်ပြီးရေးထားတယ်မေတ္တာဘာဝနာအခမ်းအနဒီတော့အဲ့ဒီပုဂ္ဂိုလ်တွေဟာအစာအုပ်ဆုံးမပွားရမယ့်ပုဂ္ဂိုလ်တွေဒါကြောင့်မုန်းသူစင်စစ်အလွန်ချစ်မချစ်မမုန်းသူရန်သူထဲ့ကလေးယောက်မှစစွာမပွားဘူးအဲ့ဒါပြောတာကိုင်းဆိုတော့မုံသူဆိုပါ3ရက်3ရက်အိဗေကပါတယ်တော့အစာဥဆုံးမပွားပါနဲ့မေတ္တာပွားမှုနိုင်နေတဲ့အခါကျမှပဲပွားပါလိမ်မတူဘူးဆိုလို့ရှိရင်အော်ဒီအနေနဲ့သီးသန့်ပိုင်းခြားမပွားပါနဲ့တဲ့လိမ်ဆိုတာအသွင်အပြင်လို့အဓိပ္ပာယ်ရအသွင်အပြင်မတူတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့အော်ဒီအနေနဲ့ပိုင်မခြားကြမပေါ်ပါနဲ့တဲ့အမျိုးသားနဲ့အမျိုးသမီးအသွင်အပြင်တူသလားမတူတော့အမျိုးသမီးကအမျိုးသားကိုအမျိုးသားကအမျိုးသမီးကိုသီးသန့်ပိုင်ခြားပြီးအော်ဒီအနေနဲ့မပွားပါနဲ့တဲ့ပွားလို့ရှိရင်မေတ္တာအစာတမဲစိတ်ဖြစ်တတ်ပါတယ်အဲဒါကြောင့်မပွားပါနဲ့တဲ့သို့တော်လည်းမေတ္တာပွားမှုနိုင်နေတဲ့အခါကျရင်တော့ပွားလို့ရပါတယ်ဒါလည်းဘုန်းကြီးတို့ယောဂီတွေမေတ္တာပွားတဲ့ယောဂီတွေကိုတွေးပါပဲနိုင်နေတဲ့အခါကျတော့တမဲစိတ်မဖြစ်ပါဘူးမေတ္တာစိတ်ပဲဖြစ်တာပဲအဲကျမ်းဂန်ကတော့အဲ့ဒါဖြစ်တတ်တာသတိပေးထားတာလိမ်မတူပါတီးပိုင်ချမပွားရသလိုသေတဲ့လူကိုလည်းပဲအော်ဒီအနေနဲ့ပိုင်ချသတ်မှတ်မပွားပါနဲ့တဲ့သူ့ပွားလို့သမာဓိမဖြစ်ပါဘူးတဲ့ဘာကြောင့်လဲလို့ဆိုတော့သေတဲ့လူသေသွားဘယ်ဘုံဘယ်ဘွားဖြစ်တယ်လို့ကိုသိတာမသိဘူးသူကနတ်ပြည်ဖြစ်နေတယ်ကိုကလူပြည်မှာဖြစ်မှာပဲဆိုပြီးလူပြည်အာယုံပြုသူ့ကိုပွားနေတယ်ခုတ်ရတခြားရှာရတလွယ်ဖြစ်မနေဘူးလားအဲ့တော့မေတ္တာစိတ်ဖြစ်ပါမလားဖြစ်ပါဘူးဖြစ်ဘူးအော်ဒီအနေနဲ့ပိုင်းခြားသတ်မှတ်မပွားပါနဲ့ဆိုဒါဖြင့်အနော်ဒီအနေနဲ့ပိုင်းခြားသတ်မှတ်မှုမရှိတဲ့မေတ္တာအနေနဲ့တော့ ပွားရမလားမပွားရဘူးလားပွားရတာဘောသူသတ္တဝါအလုံးနဲ့မပါဘူးလားဘယ်ဘုံဘယ်ဘဝမှာဖြစ်နေလေသတ္တဝါအလုံးနဲ့ပါတယ်အလုံးသတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစားစားအရာရာအဆင်ပြေကြပါစေအဲ့ဒီတော့သူပါမလွားဘူးလားဗျာအနော်ဒီအနေနဲ့တော့ပါနေပြီ။အော်ဒီအနေနဲ့သာမပွားနဲ့အဲ့ဒါလေးတွေသူဝတ္ထုတာရကအကြောင်းအရာလေးတွေနဲ့ဝိသုဒ္ဓိမေကဖော်ပြထားပါတဲ့ဒါမဲ့သဘောပေါက်နေတဲ့ဆိုဝတ္ထုတာရကမလိုပါဘူး။အချိန်ရရင်တော့လည်းပဲနားထောင်ရတာဘဟုတ္တဖြစ်တာပေါ့လေ။အချိန်တိုးလို့ဆိုတော့ဝတ္ထုတာရကမလိုပါဘူး။လိမ်မတူကတိပိုင်ချမပွားရသည်သေသူမှန်ကဘယ်တော့မှပွားရမဖြစ်ဘူးအဲ့ဒါကဩရိအနေနဲ့ပွားတာ gain အစကပြန်ဆိုသမှမုံသူစင်တခအဲ့ဒါလို့ဆိုလို့ရှိရင်ဘယ်ပုဂ္ဂိုလ်ကစပွားရပါမလဲလို့မေးเสียရှိတယ်။ပထမဆုံးမိမိကိုယ်ကိုသက်သေထားပြီးပွားပါတဲ့။ကျန်ကသက်သေလို့ပဲဆိုပါတယ်။လူရင်းကတော့ကိုယ်ရင်းစာစိတ်ဖြစ်အောင်ပွားရပါပဲ။ငါချမ်းမှချမ်းသာခြင်းမလို့တ attva တွေချမ်းမှချမ်းသာကြပါစေ။ငါကိုယ်ဆင်းရဲစိတ်ဆင်းရဲမရှိခြင်းမလို့တ attva တွေကိုယ်ဆင်းရဲစိတ်ဆင်းရဲမရှိပါစေနဲ့။ကိုယ်ချင်းစာစိတ်ဖြစ်ပေါ်ပြီးတော့မေတ္တာပွားမေတ္တာစိတ်ပေါ်အောင်လို့တည်တည်ဖြစ်ပွားရတာဟာအဝေရောဟောမိငါဘေးရန်ကင်းရပါလို့ဤအဟံအပြပစ္စောဟောမိငါစိတ်ဆင်းရဲကင်းရပါလို့ဤအဟံအနိရောဟောမိငါကိုယ်ဆင်းရဲကင်းရပါလို့ဤအဲ့လိုပွားပြီးတော့မှမိမိကိုယ်ကိုပွားပြီးတော့မှသူတစ်ပါးတည်းပွားပါတဲ့အဲ့ဒါအဲ့လိုပွားလို့ရှိရင်နာကိုဆင်းရဲစိတ်ဆင်းရဲကင်းရတယ်လို့တ attva ရည်လေကိုဆင်းရဲစိတ်ဆင်းရဲကင်းရပါစေလို့မေတ္တာစိတ်ဖြစ်ပေါ်လွယ်တယ်တဲ့အဲတတိထားတယ်ဆိုတော့ကိုရင်းစာစိတ်ပေါ်အောင်လို့တာပရမဇုံမိမိကိုကိုပွားပါတဲ့သို့တော်လည်းအကြာကြီးမပွားပါနဲ့တဲ့ဘာကြောင့်လဲဆိုတော့မိမိကိုကိုပွားခြင်းအားဖြင့်အာကောင်းတဲ့သမာဓိမဖြစ်နိုင်ပါဘူးတဲ့စိတ်မငြိမ်နိုင်ပါဘူးဒီကမိမိကိုယ်ကိုဆိုကြပါစို့တမိနစ်မနှမိနစ်လောက်ပွားလိုက်ပြီးတော့မှအမေပွားတယ်ဆိုအမေချမ်းသာပါစေချမ်းသာပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကိမစေဆက်စားဆင်ပြေပါစေအမေဘေးကင်းပါစေရန်ကင်းပါစေဆွေရင်ကင်းပါစေသူဆွေချင်းကင်းပါစေကြည်လင်ရွှင်လန်းအမေချမ်းမြေပါစေအဲဒါလို့ပွားထို့တူပဲအနောဒိခေါ်တဲ့တ attva အလုံးပွားလဲအဲ့လိုပါပဲပထမကိုယ်ကိုယ်ကိုတည်တည်ဖြစ်ပွားလိုက်ကိုကျင်းစာစိတ်ပေါ်အောင်နှမင်းနဲ့လောက်ပြီးတော့တတ္တဝါအလုံးပွားအခုဩရိယအနေနဲ့တစုံတူကိုပိုင်းခြားတပ်ပွားသတ်မှတ်ပြီးပွားတဲ့ခါလေဒီလိုပဲပထမမိမိကိုယ်ကိုနှမင်းနဲ့လောက်ပွားလိုက်ပြီးရင်ကိုမိတ်ဆွေတငယ်ချင်းပွားတဲ့ဆိုမိတ်ဆွေတငယ်ချင်းစီစိတ်အာယုံပြုပြီးတော့သူကျမချမ်းသာစေဖို့ဆင်းရဲနှလုံးသွင်းပွားဒီလိုမဟုတ်လို့ကိုကကိုဆရာသမားကိုရဲ့ဆရာတော်ကိုရဲ့ဘုန်းကြီးယဟန်ပွားရင်လည်းဆိုလို့ရှင်လည်းအဲဒီဘုန်းကြီးယဟန်စီအာယုံပြုစိတ်အာယုံထားပြီးတော့ ကျမ်းမာပါစေ၊ချမ်းသာပါစေ၊ကိုယ်စင်ရဲ့စိတ်စင်ရဲ့ကင်းပါစေ၊စကားစင်ပြေပါစေ။အဲဒီလိုထက်ခါထက်ခါဆိုပြီးထက်ခါထက်ခါဆင်ញင်နှလုံးသွင်းပွားများတော့မိမိတဏ္ဍာမှာသူ့ချမ်းသာစိတ်လိုတဲ့မေတ္တာစိတ်၊ဆင်ရဲ့ကင်းစေလိုမေတ္တာစိတ်အဲ့ဒါဖြစ်ပွားလာတာကိုဟာကိုအဲ့ဒီခါကျတော့သိတယ်။အဲ့ဒီမေတ္တာစိတ်ဖြစ်ပြီးဆိုလို့ရှင်စိတ်ကပြောလာတယ်၊ကြီးလာတယ်၊ကြီးနူးလာတယ်မှန်ရှင်းလာတယ်စင်ကြဲလာတယ်ပဇုံတခုသောအတိုင်းသာဒီတည်ငြိမ်လဲတည်ငြိမ်လာတယ်အထူးသဖြင့်တော့မေတ္တာစိတ်တကယ်ဖြစ်ပြီးဆိုအမြဲတမ်းပြောနေတာမေတ္တာပွားတဲ့ပုဂ္ဂိုလ်ကတခါတည်းရန်ဆိုလို့ရင်ထိုင်ပြီးမေတ္တာပွားရင်လည်းသူကပြုံးနေတာဘေးကနေခြင်းဖြစ်နေဒီယောကဒီယောကြီးကလည်းတရားထိုင်မှဆိုပြုံးနေတယ်အဲ့လိုထင်ရတယ်တရားထိုင်မှဆိုပြုံးနေတယ်အဲ့ဒီမေတ္တာဓာတ်ကြောင့်စိတ်ကငြိမ်းချမ်းအေးမြတော့ခန္ဓာကိုယ်ကလည်းပဲရုပ်ပါငြိမ်းချမ်းအေးမြတဲ့အခါကျတခါတည်းရန်တကယ်တောင်ချမ်းလာတာရှိတယ်ဒီဘုန်းကြီးတို့ဒီမကူပဲအဲ့ဒါလို့မေတ္တာပွားရင်နှွေခါပဲချမ်းလာလို့မလို့အနန္တတပည့်ကောက်ချုံနဲ့ယောဂီတောင်ရှိတယ်အဲ့လိုတောင်ရှိပါလေဟာမေတ္တာစိတ်ဖြစ်ပြီဆိုလို့ရည်ရင်တော့ပြောနေတာရှင်းနေတာကြီးနေတာအဲ့လိုဖြစ်နေတယ်။ဒီတော့ထားကြပါစို့မိမိကိုယ်ကိုပွားလိုက်ပြီးတော့မှမိမိပွားလို့တဲ့ပုဂ္ဂိုလ်ကိုအာယုံပြုပွားအာယုံပြုပွားတဲ့အခါကျတော့စကားဝါကြတွေများလဲမများစေနဲ့ရှင်းမနေစေနဲ့ကျမပါစေချမ်းသာပါစေကိုယ်စင်ရဲ့စိတ်စင်ကင်းပါစေဒီလောက်ဆိုလို့ရှိရင်လုံလောက်ကျမပါစေချမ်းသာပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကင်းပါစေထဲရင်တော့ထဲဥမလေးအစအဆင်ပြေပါစေထစားအဆင်ပြေပါစေအဲ့ဒါလို့စကားဝဲကြကလမ်းကြောင်းပေးပြီးမေတ္တာစိတ်ကိုဖော်ပေးရတယ်ဖော်ပေးရဲ့အဲ့လိုဆိုမေတ္တာစိတ်ဖြစ်လာတယ်အဲ့ဒါသူလည်းပဲမေတ္တာစိတ်ဖြစ်လာပြီဆိုရင်စိတ်ကတည်ငြိမ်လာတယ်တည်ငြိမ်လာတဲ့အခါကျတော့စိတ်တည်ငြိမ်တာအဆင်ပြေရှိတာပေါ့နေနေတည်ငြိမ်တာများများတည်ငြိမ်တာသိတည်ငြိမ်တာအလွန်အလွန်တည်ငြိမ်တာအဲ့ဒီတည်ငြိမ်တဲ့အစဉ်လိုက်ပြီးပထမဇန်ဒုတိယဇန်တတိယဇန်စတုတ္ထဇန်လို့ခွဲတာတည်ငြိမ်တဲ့အစဉ်ခွဲတာပဲဒါပဲရှိတယ်အဲ့ဒါကတည်ငြိမ်ပြီးကိုယ်စိတ်ဟာစိုက်ပြီးတော့မေတ္တာပွားတဲ့သဘောကိုမှပဲစိုက်တည်နေတယ်ဆိုတော့ကိုယ်ဟာကိုသိတယ်အဲ့ဒါဇန်ပဲနာမည်တက်เสียရမလို့ပါဘူးပထမဇန်ဒုတိယဇန်တတိယဇန်စသည်တက်เสียရမလို့ပါဘူးစိတ်တည်ငြိမ်ပြီးတော့ကုသနာမှာမေတ္တာစိတ်တွေတပွားပေါ်ဖြစ်နေဖို့ပဲဒါပဲလူရဲ့အဲဒါဘုန်းကြီးပြေဘုန်းကြီးတို့ပြိတ္တာဒီလောက်ဆိုပွားတတ်ပြီလားပွားတတ်ပါပြီဟုတ်ကဲ့လားကိုင်းဒါဖြင့်ပွားကြည့်အောင်ကိုဟာကိုဩဒီအနေနဲ့ပုဂ္ဂတုပွားရင်လည်းပွားအနောဒီအနေနဲ့တတ္တဝါအလုံးကိုချုပ်ပွားရင်လည်းပွားနေရာပြင်းထိုင်ချောင်ညောင်ချီချီတက်တက်သာသာထိုင်ကျွတ်ကျော်ရေလျှော့တင်းမနေစေနဲ့စိတ်လည်းတင်းမနေစေနဲ့ကိုယ်လည်းတင်းမနေစေနဲ့စိတ်ကလည်းပြေပြေရောရောပျော့ပျော့အလိုက်တင်းနေလေကိုယ်ကလည်းပြေပြေရောရောပျော့ပျော့အလိုက်တင်းနေလေအဲဒါလို့သာပြီးတော့မှပထမဆုံးမိမိကိုယ်ကိုပွားပြီးတဲ့အခါကျတော့မှကိုယ်ပွားလို့တူကိုပွားအဲတော့စိတ်အားနေသမျှဘယ်အချိန်မှစပွားလို့ရတာလမ်းတော်ရင်လည်းပွားလို့ရတာပဲထမင်းချိန်လည်းပွားလို့ရတာပဲဝတ်လျှော်ရင်လည်းပွားလို့ရတာပဲစိတ်အလုတ်မလုတ်သမျှပွားလို့ရနေတာပဲပွားနေလည်းကောင်းနေတာပဲအဲ့ဒီပွားတဲ့အလေးချင်းများများလို့နောက်ကြတော့တလလောက်ရှိတဲ့ခကြရအချိုးထင်းထင်းရှားရှားဖြစ်ပေါ်လာတာတွေ့လေဒီတော့အဲ့ဒါလို့မေတ္တာပွားခြင်းကြောင့်မေတ္တာစိတ်ဖြစ်တယ်ဆိုလို့ရှိရင်မေတ္တာပွားခြင်းကြောင့်ရတဲ့အချိုးတစ်ဆက်တစ်ပါးရှိတယ်လို့မြတ်စွာဘုရားမိန့်ကြတယ်အိတ်တဲ့အခါချမ်းချမ်းသာသာနှင်းနှင်းချဲချဲအိပ်ပျော်တယ်တဲ့အိယာရနိုးတဲ့အခါလဲလန်းလန်းဆန်းဆန်းချမ်းချမ်းသာသာနိုးတယ်တဲ့အိမ်မက်ဆိုမမက်ဘူးအိမ်မက်ကောင်းမယ်မက်တယ်တဲ့မေတ္တာပွားတဲ့ပုဂ္ဂိုလ်ကိုလူချစ်ခင်တယ်တဲ့လူမတစ်ပါးတခြားတ attva တွေလည်းနတ်ပြမဆိုင်တဲ့ attva တွေလည်းချစ်ခင်တယ်တဲ့ မေတ္တာပွားတဲ့ပုဂ္ဂိုလ်ကိုနတ်တွေဆောင်လျှောက်တယ်မေတ္တာပွားတဲ့ပုဂ္ဂိုလ်ကိုလက်နဲ့အစိတ်မီးမထိခိုက်နိုင်ဘူးလက်နဲ့လည်းမထိခိုက်နိုင်ဘူးဆေးလည်းမမီးနိုင်ဘူးမီးလည်းမလောင်နိုင်ဘူးမေတ္တာပွားတဲ့ပုဂ္ဂိုလ်ဟာစိတ်ဉာဏ်ဉာဏ်တည်ငြိမ်လွယ်တယ်သမာဓိရလွယ်တယ်မေတ္တာပွားတဲ့ပုဂ္ဂိုလ်ရဲ့မျက်နှာဟာကြည်လင်တယ်တဲ့စိတ်တွေရှိတယ်မျက်နှာမေတ္တာစိတ်ကြောင့်ကြည်လင်ပြီးတော့ကျက်တည်းရှိတယ်။မေတ္တာပွားတဲ့ပုဂ္ဂိုလ်သိတဲ့အခါတွေ့တူမတရားဘူးတဲ့မိမိပြုတဲ့ကုသိုလ်လေးတွေတတိယလျက်ပဲဇီဝိတ္တံတွေချုပ်ငိမ့်သွားရတယ်။မေတ္တာပွားတဲ့ပုဂ္ဂိုလ်သိပြီဆိုလို့ရှိရင်နောက်တစ်ဘဝမှာဗြမဘုံမှာလာရရောက်ရတဲ့ဗြမဖြစ်ရတယ်ဗြမဖြစ်တော့လေဗြဟ္မဝိဟာရတရား၄ပါးမေတ္တာကရုဏာမုဒိတာဥပ္ပခာပွားနေရတယ်ပေါ့လေအဲဒါ၁၁ပါးရှိတယ်တဲ့ဂိုင်းဆိုဝဣလေချမ်းသာနိုးချမ်းသာကောင်းရာအိမ်မဲ့တီလူရောနှစ်ပါးချစ်ခင်သာဆောင်ရနတ်တို့သည်လက်နဲ့စိတ်မီမပြည့်စည်အကျိုး31ပါးဟောကြားတဲ့မြတ်စွာဘုရားရဲ့ဒေသနာတော်နဲ့အညီမိမိတို့သဏ္ဍာန်မှာမေတ္တာကြောင့်ဖြစ်ပေါ်တဲ့အကျိုးတွေရရှိအောင်ဒီနေ့အားဖြင့်လည်းမိမိသဏ္ဍာန်မှာမေတ္တာစိတ်တွေဖြစ်နေတဲ့အတွက်တ attva တွေမိမိဒီဟုသောအကြောင်းကြောင့်ကိုယ်ဆင်းရဲစိတ်ဆင်းရဲမဖြစ်ရအောင်ကိုယ်ချမ်းသာစိတ်ချမ်းသာပဲဖြစ်ရအောင်မေတ္တာတရားပေါ်များအထုတ်ပြီးတော့မေတ္တာတမာရီအခြေခံလဲဝိပဿနာတရားပွားများအထုတ်နိုင်ရသဖြင့်ဝိပဿနာဉာဏ်နေတဆင့်နဲ့တဆင့်ရင့်တာပြီးလင်မဲ့ညာဖူညာနဲ့နိဗ္ဗာန်ကိုဝင်နိုင်ရပါစေ။